အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာ2014ခုနှစ်တနင်္လာနေ့နီးပါးလိုလိုလှုပ်ဆောင်ခဲ့တဲ့အထက်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လူမျိုးတွေစီကားနေလက်မှတ်ရေးထိုးတောင်းဆိုဖို့စီရင်ရေးခီးစဉ်တွေပဲဖြစ်ပါတယ်2014ခုနှစ်မှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်လူမျိုးလက်မှတ်5သန်းကိုကောက်ခံနိုင်ခဲ့ပါတယ်ဒါအပြင်ပြည်သူတွေဟာဖွဲ့စည်းပုံကိုပြင်ဆင်တဲ့ပုံမှန်436နဲ့ပုံမှန်59စာလုံးနိုင်ငံတော်သမ္မတဖြစ်ခွင့်ကိုကန့်တတ်ထားတဲ့ပုံမှန်တွေအကြောင်းကိုကြည်ကြဲပြန့်ပြန့်သိရှိခဲ့တဲ့နှစ်လည်းဖြစ်ပါတယ် NLD ဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးစီရင်ရေးခီးစဉ်တွေအတွက်88မျိုးဆက်ညီညွတ်ရေးနဲ့ပွင့်လင်းလူဖွဲ့စည်းနဲ့လည်းပူးတွဲလုပ်ကင်ခဲ့တဲ့နှစ်ဖြစ်ပါတယ်မန္တလေးမြို့အောင်ပင်လယ်အားကစားကွင်းမှာ2014မေလ18ရက်နေ့ကကျင်းပခဲ့တဲ့ပုံမှန်436ပြင်ဆင်ရေးဟောပြောဝဲဟာလူတောင်းနဲ့ချီပြီးတက်ရောက်ခဲ့တဲ့အတွက်အထင်ရှားဆုံးနဲ့တက်ရောက်သူအများဆုံးဟောပြောဝဲလည်းဖြစ်ခဲ့ပါတယ်။အဲ့ဒီဟောပြောဝဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလွတ်တော်အတွင်းကနေဒီနှစ်အတွင်းပြင်ထိုင်အောင်တပ်ဖွဲ့တော်သားတွေအားလုံးပူးပေါင်းပါဝင်ဖို့ဒေါ်စန်းစုကြည်ကတိုက်တွန်းခဲ့ပါတယ်
ကျမတို့တမတော်ဟာအမှန်တရားကိုရင်ဆိုင်လိုက်ပါရင်ဆိုင်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူလူထုအတွက်အကောင်းဆုံးဖြစ်အောင်လို့ဥပဒေဘောင်တွင်းကလွတ်တော်အတွင်းကနေပြီးတော့ကျောက်တော်တွေပြင်ဆင်သွားမယ်ကျောက်တော်တွေဟာအာဏာမက်မောလို့အထူးအခွင့်အရေးမွန်မောလို့နေရာမက်မောလို့လုပ်နေတာမဟုတ်ဘူးဆိုတော့တက်တယ်ထူလိုက်ပါလို့ကျမတိုက်တွန်းချင်ပါတယ်ဒီကတည်းကတရားဖြစ်ပြောရင်လည်းစိန်ခေါ်မှုလို့လည်းပြောလို့ရပါတယ်ကျွန်မစိန်ခေါ်ပါတယ
်အဲ့ဒီအောင်ပင်လယ်မေခွန်းနဲ့ပတ်သက်ပြီးဒေါ်အစန်းစုကြည်ဟာစိန်ခေါ်တယ်ဆိုတဲ့အသုံးနှုန်းကိုသုံးဆွဲခဲ့တာကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကဖွဲ့စည်းပုံကပေးထားတဲ့ဘောင်ထက်ကျော်လွန်တဲ့ဟောပြောမှုတွေဖြစ်တယ်ဆိုပြီးဒေါ်အစန်းစုကြည်စီကိုအတိပေးအကြောင်းကြားစာပို့ခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်354ကကြီးအရာမိမိယုံကြည်ချက်ထင်မြင်ယူဆချက်တွေကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားဖြန့်ဝေခွင့်ကိုလွတ်လပ်စွာသုံးဆွဲဆောင်ရွက်ခွင့်ရှိကြောင်းကြေညာချက်တစောင်းထုတ်ပြန်ပြီးတုံ့ပြန်ခဲ့ပါတယ်။နောက်ထပ်ထင်ရှားတဲ့ဒေါ်အစန်းစုကြည်ရဲ့ခီးစဉ်ကတော့ချင်းပြည်နယ်ခီးစဉ်ဖြစ်ပါတယ်။ဒေါ်အစန်းစုကြည်ဟာချင်းပြည်နယ်ဟာခာတီးတိန်ဖလန်စတဲ့မြို့တွေကိုတွားရောက်ခဲ့တာဖြစ်ပါတယ်ဟာခာမြို့လူလူတွေ့ဆုံပွဲမှာအစိုးရက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့နဲ့ပတ်သက်ပြီးမတိမချာလုပ်နေတာတွေကိုသဘောမတူဘူးလို့ဒေါ်အစန်းစုကြည်ကပြောခဲ့ပါတယ
်အခုအစိုးရကနေပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းပြင်တယ်လို့လို့မပြောင်းပြင်တယ်လို့လို့လုပ်နေတာတော့ကျမလုံးဝသဘောမတူပါဘူးဒါတပိရှိရှိနဲ့မပြောင်းပြင်မှုဆိုရင်လည်းဘာဖြစ်လို့မပြောင်းပြင်မှုဆိုတော့လည်းရှင်ပြည်သူလူထုကိုရှင်းပြရအောင
်ဖွဲ့စည်းပုံကိုပြင်နိုင်မှတိုင်းရင်းသားတွေလိုလားတဲ့ Federal ပြည်ထောင်စုစနစ်နဲ့ဒန်းတူညီမျှမှုကိုရရှိနိုင်မယ်ဆိုတာကိုဒေါ်အစန်းစုကြည်ကရှမ်းပြည်နယ်ခီးစင်မှာတိုင်းရင်းသားတွေအားလုံးကိုပြောကြားခဲ့ပါတယ်။ဒါအပြင်ရှမ်းပြည်နယ်လင်းခင်းမြို့လူထုတွေ့ဆုံပွဲမှာပြည်တွင်းညဉ့်ဉန်းရေးရဖို့ဆိုရင်ဒန်းတူညီမျှရေးနဲ့တရားမျှတတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့လိုတယ်လို့ပြောခဲ့ပါတယ်။
အခုဆိုလို့ရှိရင်ကျမတို့နိုင်ငံမှာငြိမ်းချမ်းရေးရရှိဖို့အတွက်ဆွေးနွေးနေတာတွေရှိပါတယ်။တိုးတိုးညာလေတကယ်ရင်ငြိမ်းချမ်းရေးရရှိဖို့ဆိုတာဟာမှန်ကန်တဲ့တရားမျှတတဲ့အပေးအယူတွေပေါ်မှာပဲခြေခံပါတယ်။ဓာတ်တူညီမျှမှုမရှိဘူးတရားမျှတမှုမရှိဘူးဆိုလို့ရှိရင်ငြိမ်းချမ်းရေးဆိုတာရနိုင်မှာမဟုတ်ပါဘူး။အဲ့တော့နိုင်ငံတနိုင်ငံမှာတရားမျှတမှုရှိဖို့ဆိုတာဟာအခြေခံဥပဒေကနေပြီးတော့အမခံချက်ပေးမှဒါပထမအခြေလမ်းကိုလှမ်းတယ်လို့ပြောနိုင်တာပါ။
ဒေါ်အစန်းစုကြည်နဲ့88မျိုးဆက်ညီညီရင်းနဲ့ပွင့်လင်းလူဖွဲ့စည်းတို့ဟာ2008ဖွဲ့စည်းပုံကိုပြင်ဆင်တဲ့ပုံမှန်436ကိုပြင်ဆင်ဖို့၅သန်းနီးပါးရှိတဲ့ပြည်သူတွေရဲ့ဆန္ဒပြုလက်မှတ်တွေကိုလွတ်တော်ထဲကိုရောက်အောင်ပို့ဆောင်ပေးနိုင်ခဲ့ပါတယ်။သို့တော်လည်းလက်ရှိအချိန်ထိလူထုလက်မှတ်၅သန်းဘလောက်ခီးပေါက်နေပြီလဲဆိုတာကိုတော့တိတိကျကျပြောဖို့ခက်ခဲနေတုန်းဖြစ်ပါတယ်။လူတို့အင်အားနဲ့လွှတ်တော်ကိုတင်ပြပြီးနောက်ပိုင်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်ထိပ်သီးကောင်းဆောင်တွေညှိနှိုင်းဖို့ကိုလည်းလေးဝဲဆိုင်ဆွေးနွေးလို့ကြောင်းဒေါ်အစန်းစုကြည်ကနောက်တဆင့်တောင်းဆိုခဲ့ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့နိုင်ငံတော်သမ္မတဦးသိန်းစိန်ပြည်တော်စုလွှတ်တော်နာယကသူရဦးရှိမန်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုင်းမင်းအောင်နိုင်ရုံနဲ့တွေ့ဆုံဆွေးနွေးလို့ကြောင်းဒေါ်အစန်းစုကြည်ကတောင်းဆိုခဲ့ပါတယ်။ဒါဟာ2014ခုနှစ်အတွင်းမှာနိုင်ငံရေးအရာမှတ်တမ်းဝင်ခဲ့တဲ့လေးဝက်ဆိုင်တွဲဆောင်ဆွေးနွေးရေးတောင်းဆိုမှုပဲဖြစ်ပါတယ်
ဒီလေးပွင့်ဆိုင်ဆိုတာလေးအောင်ထိုင်ပြီးတော့စကားပြောတာပြီးတော့ထမင်းစားကျင်လို့ပါလို့မဟုတ်ဘူးနိုင်ငံတနိုင်ငံရဲ့ပြဿနာတွေကိုနောက်ဆုံးကြတော့ဘယ်လိုဘဲကနေပဲလက်ပတ်ကိုက်ကောက်ပြီးပြောပြောဆွေးနွေးတိုင်ပင်ပြီးတော့မညှိနှိုင်းမနဲ့ဘယ်တော့မှသဘောတူညီချက်မရအဲ့ဒီလိုဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့ရတဲ့သဘောတူညီချက်အရသာနိုင်ငံတနိုင်ငံမှာတကယ်ပြန်လဲညင်ကြားစစ်ရင်းနဲ့တကယ်ပဋိပက္ခများပြင်းငင်းရေးကိုလုံနိုင်ဒါအတွေ့အကြုံရပြောနေတာဟုတ်စိတ်ကိုရင်ပြီးပြောနေတာမဟုတ်ဘူးအဲ့တော့မျှော်လင့်ချက်ရှိတာရှိတယ်အခုဖြစ်နေတဲ့ပြဿနာစိုးရိမ်မှုတွေကိုသပွဲပိုင်းမှာထိုင်ပြီးတော့ dwine ထိုင်ပြီးတော့ချွေးနှွေးပြီးတော့ညှိနှိုင်းပြီးတော့အပေးယူလုပ်ပြီးတော့အဖြစ်ရှာတဲ့နေဟာတကယ့်ပြည်သူအတွက်မျှော်လင့်ချက်ပြည်သူတွေလည်းသဘောကျမှာ
ပြီးခဲ့တဲ့ဩဂုတ်လ1ရက်နေ့ကနေပြည်တော်လွှတ်တော်ဝင်အတွင်းမှာရှိတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီအဆောင်မှာသတင်းနောက်တွင်နဲ့တွေ့ဆုံချိန်မှာဒေါ်အောင်ဆန်းစုကြည်ပြောသွားတာဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်တောင်းဆိုတဲ့လေးဝန်းဆိုင်တွေ့ဆုံရေးအစားတိုင်းရင်းသားကောင်းဆောင်တွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေပါဝင်တဲ့ဆက်လေးဝန်းဆိုင်တွေ့ဆုံပွဲတော့ဖြစ်ခဲ့ပါတယ်ဒါပေမဲ့အနှစ်သာရပိုင်းအရာဘယ်လောက်ထိထိရောက်ခဲ့တယ်လဲဆိုတာကိုတော့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကဆက်လေးဝန်းဆိုင်တွေ့ဆုံရေးကိုလက်မခံဘဲလေးဝန်းဆိုင်တွေ့ဆုံရေးကိုသာဆက်လက်ဆွဲကင်ထားခဲ့ပါတယ်ပြည်တော်စုလွှတ်တော်ကနိုင်ငံတော်သမ္မတလွှတ်တော်ဥက္ကဋ္ဌ2ဦးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒေါ်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်တို့နဲ့6ပွင့်ဆိုင်တွေ့ဆုံဖို့ကိုအတည်ပြုခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်က6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုသဘောတူခဲ့တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးဘာတွေကိုစိုးရိမ်မှုရှိနေတယ်လဲဆိုတဲ့အချက်တွေကို6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာအပြေရှားဆွေးနွေးသွားမယ်လို့လည်းသတင်းထောက်တွေကိုပြောခဲ့ပါတယ်
ကျင်းစင်မှုမလိုဘူးဆိုတဲ့လူတွေကတော့ဘာစိုးရင်တလဲဆိုတာအဲ့ဒါတွေကိုအန်တီရောဆွေးနွေးနေတာပဲဒါကြောင့်မလို့အခု6ပွင့်ဆိုင်ဖြစ်စေခြင်းနဲ့ဆိုတာဒီလိုဖြစ်လာလို့ရှင်အဲ့ဒါကိုကဆွေးနွေးရမယ့်ကိစ္စတစ်ခုပဲအဓိကကိစ္စတစ်ခုပဲဘာတွေကိုစိုးရင်လို့ဘယ်အချက်တွေကိုမပြင်ကျင်တာလဲဘာတွေကိုစိုးရင်လို့ဘယ်အချက်တွေကိုပြင်ကျင်တာလဲအဲ့ဒီသဘောထားတွေဖလှယ်ပြီးတော့ဒီစိုးရင်မှုတွေပပျောက်သွားအောင်လို့ဘယ်လိုလုပ်မလဲတယောက်နဲ့တယောက်ဘယ်လိုသဘောတူညီမှုယူမလဲပေါ့အဲ့ဒါကြောင့်ဆွေးနွေးပွဲဆိုတာလိုအပ်တာ
2014ခုနှစ်မှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကြိုးပမ်းခဲ့တာတွေအပြင်နောက်ထပ်ထင်ရှားမှုတစ်ခုကအမေရိကန်သမ္မတအိုဘားမားမြန်မာနိုင်ငံကိုရောက်ရှိပြီးနိုင်ငံတော်သမ္မတဦးသိန်းစိန်ဒေါ်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အပြောင်းအလဲနဲ့ပတ်သက်ပြီးနိုင်ငံတကာကအကောင်းမြင်လွန်နေတာတွေကိုရှော့ပြီးအရှိကိုအရှိတိုင်းမြင်ဖို့ကိုလည်းအမေရိကန်သမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။2014ခုနှစ်ဟာကုန်ဆုံးခဲ့ပြီဖြစ်သလိုလက်ရှိလွတ်တော်နဲ့အစိုးရတပ်တန်းဟာလည်းနောက်ထပ်တစ်နှစ်ကျော်သာကျန်တော့တာဖြစ်ပါတယ်။လာမယ့်2015ခုနှစ်ဟာရွေးကောက်ပွဲကျင်းပမယ့်နှစ်လည်းဖြစ်သလိုအရင်နှစ်ကမပြီးပြတ်သေးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့အောက်ခြေလူလူတွေအပြောင်းလဲဆိုတဲ့စနစ်ပြောင်းရွေးကောင်းတဲ့ရလဒ်ကိုခံစား권ရဖို့ကိုလည်းအားလုံးကဝိုင်းလို့ရမယ်လို့ဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့ရက်ပိုင်းကကော်မူးမြို့မှာပြောခဲ့ပါတယ်ခင်ဗျာ။